စကိုင်းတိုင်းတမှုမြို့မှာမင်းညာကစစ်တပ်နဲ့ဒေသခံတွေအကြအပြန်အလှန်ပစ်ခတ်ကြတာကြောင့် CDM လှုပ်ရှားမှုမှာပါဝင်တဲ့စစ်သားတအူတည်ဆုံခဲ့ရပါတယ်။အလားတူမြင်းချမ်းမြို့ဤမှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ဒီအကြောင်းမန္တလေးကလာတဲ့သတင်းကိုကုဇော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ။
မနေ့ဧပြီလ28ရက်နေ့ညပိုင်းကတမူးမြို့လုံကျုံရေးအဖွဲ့နဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တာမှာ CDM လုပ်ပြီးတမူးမြို့လုံကျုံရေးတပ်ဖွဲ့နဲ့ပူးပေါင်းထားတဲ့စစ်သားတအူးကိုစစ်တပ်ကဖမ်းဆီးသွားပြီးတတ်လိုက်တယ်လို့တမူးမြို့လုံကျုံရေးတပ်ဖွဲ့ဝင်တအူးက VOA ကိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်မနေ့ကစစ်ကောင်စီဘက်ကနေပြရမအဲ့မှာတက်လာခဲ့တယ်ပေါ့အဲ့မှာကုန်းတောင်းရွာဆိုတဲ့ရွာလေးမှာပေါ့ပေါ့ဟောအဲ့ကနေပြရမဟုတ်အဲ့ဆက်ပြစ်ကြတာဟုတ်ဟုတ်လာပြီးတော့မှအဲ့မှာကျွန်တော်အဖွဲ့ကနေပြရမပါပေါ့ဒီတပွဲကအေးရွာရဲ့နောက်ပေါ့အေးတဝိုက်မှာပေါ့နော်အဲ့ကနေပြောပြစ်ခတ်ကြတာပေါ့ကျွန်တော်အဖွဲ့ရင်းနဲ့ဟုတ်ကျွန်တော်တမှုလုံချုံရဲ့အဖွဲ့ရင်းနဲ့ပေါ့နော်ဟောကျွန်တော် CDM ပေါ့ CDM ဝင်ချားနဲ့ဟောပေါ့ဝင်ထားတယ်ပေါ့နော်စစ်သားတယောက်ပေါ့ကျွန်တော်ရဖွဲ့သားပါမယ်သူလဲကျွန်တော်ပူပေါင်းလာတယ် CDM စစ်သားဖြစ်တယ်သူကကြတော့အဲ့မှာသူကဖမ်းခေါ်သွားတာပေါ့အဲ့မှာတိုက်ရင်ခိုင်းရင်နဲ့ပေါ့နော်သူ့ကိုမိသွားပြီးတော့မှသူ့ကိုဖမ်းခေါ်သွားကြတယ်စစ်ကောင်စီဘက်ကနေပြီးတော့မှဖမ်းခေါ်ပြီးတော့မှကြာမှာပဲသူ့ကိုချက်ချင်းပဲပေါ့နော်အဲ့မှာတခါလေဟိုပေါ့ပတ်လိုက်တယ်လို့ပြောလို့ရတယ်ပေါ့နော်ကိုဟိုညာတွင်ချင်းပါပဲဟုတ
်ပြီးခဲ့တဲ့သတင်းပတ်အနေငယ်အတွင်းတမူးမျိုးကဆက်အာနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်တေဆုံဒဏ်ရသူအတော်များများရှိခဲ့တယ်လို့ဆန္ဒပြသူတွေဘက်ကရရလက်နက်နဲ့ပြန်လည်ခုခံတိုက်ခတ်ခဲ့ကြတာကြောင့်လူညုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းတေဆုံသူတွေရှိခဲ့တာပါအဲဒီနောက်လက်နက်ကင်တပ်ဖွဲ့တွေကဆန္ဒပြပွဲမှာပါဝင်သူတွေကိုလိုက်လံဖမ်းဆီးမှုတွေရှိနေတဲ့အတွက်ဒေသခံအတော်များများလည်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်တာတွေရှိနေပါတယ်အလားတူပဲမြင်းညာမျိုးအနီးကတလုတ်ရွာမှာဆိုရင်လဲစစ်တပ်နဲ့ကြေးရွာသားတွေအပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ရွာသားတဦးကအခုလိုပြောပါတယ
်။မင်းက3နာရီမှတင်းလောက်ရောက်လာတာလေ။ဘယ်လိုဒီလဲဆိုတော့တနက်တစ်ချက်အဝါဖြစ်တာပေါ့ဗျာ။ပြစ်ပြီးတော့ဒီဘက်ကိုဝင်းချလာတာပေါ့။ဟုတ်ဟုတ်ဒီဘက်ကိုဝင်းချလာအဲ့မှာရွာသားတွေနဲ့ရွာသားတွေကပြန်လဲပြီးတော့ခုခံတာနဲ့ပေါ့ဗျာ။ဘာကြောင့်တချို့ရွာတွေတော့ဝင်းပြီးပြီ။ကျွန်တော်တို့ဒီဘက်ကိုလာတဲ့အနေဒါကဘယ်လိုပြောမလဲအုတ်ချွေးတင်မှုလမ်းကြောင်းရှိသူတို့လို့အုတ်ချွေးလည်းတင်နေတဲ့သဘောလည်းရှိတာပေါ့အမှန်တော့တင်ရင်ရောကျွန်တော်တို့ရောက်လာတဲ့ပုံစံမျိုးသူတို့လို့တဲ့အနေဒါပေါ့နော်လောလောဆယ်ရွာတော့ဘယ်လိုပြောမလဲဟိုကဒီပေါ့ကားထွက်လာတဲ့ဟေးဆိုလို့ရှိရင်ကျွန်တော်တို့ရွာဘက်ကကျတော့ဟိုအညီညာညာနဲ့ပြင်ဘက်မှာစောင့်နေတဲ့အပိုင်းတော့ရှိတယ်ဗျဟုတ်
နှစ်ဖက်အပြန်အလှန်ပစ်ခတ်မှုမှာတည်ဆုံတန်ရရတာမရှိပဲကြေးရွာရဲ့နေအိမ်တချို့ကိုဝင်ရောက်ဖျက်ဆီးပြီးပစ္စည်းတွေကိုလည်းယူဆောင်သွားပါတယ်။ဆီယနာတိမ်မှုကိုစန့်ကျင်ကန့်ကွက်သူတွေအပေါ်လက်နက်နဲ့အနိုင်ကျင့်တာကိုမခံနိုင်တဲ့ဒေသခံတွေကရရလက်နက်တွေနဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အတော်များများလည်းတည်ဆုံတန်ရရမှုတွေနေရာအတော်များများမှာရှိနေပါတယ်ခင်ဗျ။